ဆီယနာသိန်းရဲ့ဖေဖော်ဝါရီလတရနေ့ကလေးကယာရုကဖြုတ်ချပြီးဖန်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမှုကိုဇွန်လ29ရက်အင်္ဂါနေ့ကနေပြည်တော်တရားရုံးမှာကြားနာခဲ့တဲ့အတော်အတွင်းပြည်သူတွေစီးလုံးကြဖို့ရှင့်နေကနေတဆင့်သတင်းစကားပါခဲ့တာပါ။ဟုတ
်ပါပေါ့နော်။ကျမတို့ကိုအထူးမှားတာကတော့ရှင့်နေတွေကိုပေါ့နော်အားလုံးစီစီလုံးလုံးနေကြပါညီညွတ်ညွတ်နေကြပါလို့ပြောတယ်ပြောပြီးတော့ပြည်သူတွေကိုလည်းစီစီလုံးလုံးညီညွတ်နေကြပါလို့သူကမှားတယ်။အများကြီးကျမတို့အရင်မှားပြီးတော့ပြည်သူတွေကိုပြန်မှားပါတယ်အဲ့လိုစီစီလုံးနေကြပါညီညွတ်နေကြပါလို့မှားတယ်။ပြီးတော့ဒီအမိတ်ကျမ်းမာရေးအတွက်ကလည်းဆောင်ဝင်တရားနတ်တရားထားထားပြည့်ရည်ပြောပ
ါဆရာနာသိမ့်ပြီးနောက်ဖန်းစီထိမ့်သိမ့်ခံထားရပြီးအမှုပေါင်းများစွာရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကအင်္ဂါနေ့တရားရုံးကျနာမှုအတွင်လူမှုအတွက်သတင်းစကားပါခဲ့တာဖြစ်တယ်လို့သူမရဲ့ရှင့်နေဒေါ်မင်းမင်းဆိုကနေပြည်တော်မှာသတင်းတောက်တွေကိုပြောခဲ့တာပါဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းတယ်လို့လည်းရှင့်နေဒေါ်မင်းမင်းဆိုကထပ်လောင်းပြောပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုအပါအဝင်အမှုရဲတစ်ခုတည်းတရားစွဲခံထားရတဲ့သမရဦးဝင်းမြင့်ဒေါအောင်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ရဲ့အမှုတွေကိုနေပြည်တော်သီးသန့်တရားရုံးမှာအင်္ဂါနေ့ကစစ်ဆေးခဲ့တာပါတရားလိုဘက်ကတင်သွင်းတဲ့သက်တေခံဆက်ရွက်စည်ရန်တွေကိုဒေါအောင်ဆန်းစုကြည်ရဲ့ရှင့်နေတွေကကန့်ကွက်တဲ့ကြားကပဲတရားသူကြီးကလက်ခံလိုက်တာကြောင့်ဒေါအောင်ဆန်းစုကြည်အတွက်တော့တရားရည်အရာအခက်အခဲတစ်ခုထပ်ကြုံရတာဖြစ်ပါတယ်။ရှင့်နေဒေါ်မင်းမင်းဆိုကသတင်းထောက်တွေကိုအခုလိုရှင်းပြပါတယ
်။အားကျွန်တော်တို့အရင်ပတ်တုန်းကသက်တေခံဖြစ်တင်တွင်ခဲ့တဲ့ဆော်ရက်ဆရန်နေရှိပါတယ်။ဟိုတေလိုဘက်ကနေတင်တွင်ခဲ့တဲ့ဆော်ရက်ဆရန်2000ရှိပါတယ်။အဲ့ဆော်ရက်ဆရန်နေကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခဏရနလ2021ရဲ့ဆွဲပါအကြောင်းကြားစာနဲ့23ရက်နလ2021ရဲ့ဆွဲပါကြေညာချက်တွေကိုအဲသူကဒီဒမှုကွေပေါ်မှာဖော်ပြခဲ့တဲ့ဆရာဆရာနေနဲ့ပတ်သက်ပြီးတော့သူကတတိကံတင်သွင်းပါတယ်တင်သွင်းတဲ့ပုံမှာကျမတို့ဆွတ်ဆွဲခံရသူဘက်ကနေကန့်ကွက်ခဲ့တာပေါ့နော်ဒါပေမဲ့ဥရရရှိဘက်ကတော့သူကတတိကံတင်သွင်းခြင်းကိုဖွင့်ပြဖို့အတွက်ကိုသူကရှောက်လက်ချက်ပေးခဲ့တယ်ပေါ့နော်တရားရုံးတော်ကနေပြီးတော့မှကျေလိုဘက်ကတတိကံဖြစ်တင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခုနှစ်ရက်နလ2021ရဲ့ဆွဲပါစာကိုတတိကံကကြီးအဖြစ်နဲ့၎င်း NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့23ရက်နလ2021ရက်ဆွဲပါကြေညာချက်အမှတ်6မြင်ဆောင်3ရက်နဲ့မြင်ဆောင်2021ကိုတတိကံခခွဲဖြစ်ဆိုပြီးတော့၎င်းနှစ်ခုစလုံးကိုတတိကံဖြစ်တင်သွင်းခြင်းကိုလက်ခံခဲ့ပါတယ
်တရလိုဘက်ကတတိကံတင်သွင်းတဲ့ဆက်ရွက်တွေကတော့အနာသိမ့်ပြီးအရက်ဖက်ခေါင်းဆောင်တွေဖမ်းဆီးခံထားရစဉ်စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်ကြောင်း NLD ရဲ့ထုတ်ပြန်ချက်တွေဖြစ်ပါတယ်တရလိုရဲ့တတိကံတင်သွင်းမှုကိုတရားရုံးကလက်ခံခဲ့ပေမဲ့အထက်တရားရုံးမှာတင်ပြခွင့်ခွင့်ပြုခဲ့တာကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ရှင့်နေတွေကအထက်တရားရုံးကိုဆက်ပြီးတင်သွင်းဖို့ပြင်ဆင်နေကြပါတယ်။သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ပါအတူပါတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုဆိုတဲ့ဆွဲချက်ကိုတော့အထက်တရားရုံးဆုံးဖြတ်ချက်မကြမချင်းနေပြည်တော်သီးသန့်တရားရုံးကကြားနာမှုဆိုင်းငံ့ထားမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားမဝင် walkie talkie စကားပြောဆက်တွေခွင့်ပြုချက်မရှိဘဲအသုံးပြုမှု2020ပြည်နှစ်ရွေးကောက်ပွဲစည်းရုံးမှုနှစ်ခုမှာ COVID-19 ကပ်ဘေးရောဂါဆိုင်ရာတားမြစ်ချက်တွေကိုချိုးဖောက်မှုတွေနဲ့ပတ်သက်လို့တော့တရားရုံးမှာဆက်လက်ကြားနာစစ်ဆေးသွားမှာဖြစ်ပါတယ်ရှင်။